Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်ဇူလိုင်လ၄ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51တို့ကနေပြီးတော့တိုက်ရိုက်နှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကျော်စန်းသာပါ။လီဗျားကထင်းထင်းစခန်းကိုဘုံကျဲတိုက်ခိုက်တဲ့ဟာဆီယာဇူးမှုမြောက်နိုင်တယ်လို့ကုလသမဂ္ဂစံတမကဆိုပါတယ်။ဗြိတိန်ဆိုင်ရာတရုတ်သံမကြီးကိုဗြိတိန်နိုင်ငံရဲ့ယုံကဆင့်ခေါ်ပါတယ်။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာနယ်သာလန်အသင်းဟာဆွီဒင်ကိုအနိုင်ရပြီးဖိုင်နယ်တက်သွားပြီဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးစက်နိုင်သူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းဟွာတွေဆက်သွယ်မေးမြန်းချက်တွေမှာတော့ American Outlook တော် Asia Pacific ရေးရာစက်ကော်မတီဥက္ကဋ္ဌကဇွန်လလယ်တုန်းကရခိုင်အရေးနဲ့ပတ်သက်လို့ပြောသွားတာနဲ့ပြောသွားတာမှာတော
့ Myanmar or Burma is unwilling and or unable to be a good government for the Rohingya people that live in North Rakhine State.Then we should transfer and
ဒီရခိုင်ပြည်နယ်ကိုအစိုးရကမကင်တွယ်နိုင်ရင်ရခိုင်ပြည်နယ်ကိုဟိုဘင်္ဂလားဒေ့ရှ်ကိုပေးဖို့ဆိုတဲ့ပြောဆိုချက်ပေါ်မှာတုံ့ပြန်မှုတွေဘယ်လိုရှိသလဲဆိုတာအပြည့်အစုံနားဆင်ကြရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးကိုယ်စားလှယ်ကလည်းမြန်မာနိုင်ငံပေါ်မှာကုလကတာဝန်ပြက်ကွက်မှုတွေရှိနေတယ်လို့ဝေဖန်ထားတာကိုနားဆင်ကြရပါမယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုရဲ့ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဟောင်ကောင်မှာအစိုးရစန့်ကျင်စင်တာပြပွဲတွေကိုဗြိတိန်ကထောက်ခံကြောင်းပြောဆိုချက်ပေါ်မှာတရုတ်အစိုးရကရောဘလို့တုံ့ပြန်သလဲဆိုတာတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ဒေါခင်မျိုးသက်တို့ကပြောပြပါမယ်ရှင်။
လီဗျားနိုင်ငံမှာအနည်းဆုံးလူပေါင်း40ကျော်ဆုံးပြီးတရားကြောဒဏ်ရာရရှိခဲ့တဲ့အင်္ဂါနေ့ညဘုံခွဲတိုက်ခိုက်မှုဟာဆီယာဇူးမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂစံတမကဆိုပါတယ်။အသက်မပြေပဲကြံရည်တဲ့ဆိုမာလီအမျိုးသမီးတူရဆိုရင်ကျမတို့ဟာငင်းညာရေးကိုလူကျင်လို့ဆိုမာလီကနေယေမင်ကနေဆူဒန်ကတဆင့်ဒီလီဗျားထရီပိုလီကိုရောက်လာတာဒီမှလည်းပဲဆိုမာလီကနေဘာမှမထူဘူးလို့ပြောကြပါတယ်။လီဗျားမျိုးတော်ထရီပိုလီရင်ခွဲယူမှာတော့အဝင်းနဲ့ပတ်ထားတဲ့လူတွေအလောင်းတွေကိုဆစ်ဆစ်ဖို့ပြင်ဆင်ထားပြီးဆေးရုံမှာကုသနေတဲ့ဒဏ်ရာရသူတွေကတချို့ဟာသတိလစ်နေရဆဲပါတိုက်ခိုက်မှုဟာအင်္ဂါနေ့ည7:30လောက်မှာဖြစ်ပေါ်ခဲ့ပြီးသူတို့ထင်းထင်းရေးစခန်းအပေါ်မှာ drone ယာဉ်တွေဝဲနေတာမကြသေးမီရက်သက်တပတ်တွေအတွင်ပုံမှန်ကြားနေခဲ့ရတယ်လို့အသက်ရှင်ကျန်းရင်းသူတွေကဆိုကြပါတယ် Tripoli မြို့တော်ကအရာရှိတွေကတော့ဒီတိုက်ခိုက်မှုတွေဟာလီဗျားအစီပိုင်းကစစ်တပ်အကြီးအကဲ Khalifa Haftan ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်ဟက်ဖတာရဲ့တိုက်ပွဲတွေဟာလီဗျားမှာနိုင်ငံတကာကအစိမ့်မှပြုထားတဲ့အစိုးရကိုတိုက်ခိုက်ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ
်အမေရိကန်နယ်စပ်လုံခြုံရေးဌာနရဲ့လက်ရှိဝန်ထမ်းဒါမှမဟုတ်ဝန်ထမ်းဟောင်းကနေရှေ့ပြောင်းအခြေချသူတွေနဲ့လက်တင်အမေရိကတရားရေးဆိုင်ရာဝန်ထမ်းတွေနဲ့ပတ်သက်ပြီး Facebook ပေါ်မှာလူမျိုးဘာသာကြားမှာခွဲခြားမှုတွေအကြမ်းဖက်တဲ့မှတ်ချက်တွေရေးသားတယ်ဆိုတဲ့သတင်းရရင်ချက်ချင်းပဲစုံစမ်းစစ်ဆေးဖို့အမည်နဲ့လုံခြုံရေးဌာနအကြီးအကဲကဗုဒ္ဓဖူးနယ်မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဌာနရဲ့လုပ်ငန်းတွေကိုလူလူယုံကြည်မှုပြပြအောင်ဘယ်ဝန်ထမ်းကပဲလှုပ်လှုပ်အရေးယူမှာဖြစ်ကြောင်းအမည်နဲ့လုံခြုံရေးဌာနယာယီဝန်ကြီး Kevin McAllen ကပြောပါတယ်။ဒီလို Facebook မှာတင်တဲ့သူကနေဆက်လုံခြုံရေးဒါမှမဟုတ်အမည်နဲ့လုံခြုံရေးဌာနအတွက်တာဝန်ထမ်းဆောင်ရမှာမဟုတ်ဘူးလို့လည်းယာယီဝန်ကြီးကပြောပါတယ်။ Mexico ဘက်ကနေ American နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားရင်း Rio Grande မြစ်ထဲမှာရင်းနှစ်တည်ဆုံသွားခဲ့တဲ့ El Salvador ကတားဖာပတ်သက်ပြီးရွှေပြောင်းအခြေချသူတွေတည်ဆုံးအမှုကိုလှောင်ပြောင်းတဲ့မှတ်ချက်တွေနဲ့မဖွဲမရပုံတွေကို Facebook မှာတွေ့ရတယ်ဆိုတော့ ProPublica အစီအစဉ်ခန်းစားထွက်လာခဲ့ပြီးတဲ့နှစ်ရက်ကြာမှာအမိမေလုံခြုံရေးဌာနယာယီဝန်ကြီးကအခုလိုစုံစမ်းစစ်ဆင်မယ်လို့ပြောကြားလိုက်တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီး American ပြည်တော်စုမှနိုင်ငံမကြီးငြိမ်မှုတွေမြင့်မားနေခြင်းမှာအခုလို Facebook ပြဿနာပြောဆိုလာတာဖြစ်ပါတယ်။
ဟောင်ကောင်ကဒီမိုကရေစီလူလာသူရဲ့ဆန္ဒပြပွဲကိုဗြိတိန်ကထောက်ခံတဲ့အတွက်တရုတ်ဗြိတိန်ဆက်ဆံရေးပျက်စီးသွားတယ်လို့ပြောဆိုလိုက်တဲ့တရုတ်သံမကြီးကိုဗြိတိန်နိုင်ငံရဲ့ယုံကဆင့်ခေါ်လိုက်ပါတယ်။ဗြိတိန်နိုင်ငံအနေနဲ့တရုတ်ရဲ့ပြည်တွင်းရေးဝင်မဆွက်ဖို့တရုတ်သံမလီယိုဂျောင်မင်းကဗြိတိန်ကိုသတိပေးခဲ့တာပါ။ဗြိတိန်နိုင်ငံဟာ1998မှာတရုတ်လက်ထက်ပြန်လည်ဆွဲပြောင်းပေးလိုက်တဲ့အချိန်ထိသူရဲ့နယ်မြေတစ်ခုဖြစ်ခဲ့တဲ့ဟောင်ကောင်ကလူလူဆန္ဒပြပွဲတွေကိုအစောပိုင်းမှာထောက်ခံခဲ့ပါတယ်။ဗြိတိန်နိုင်ငံအနေနဲ့ဟောင်ကောင်လူလူရဲ့အခြေခံလွတ်လပ်မှုတွေကိုအလေးထားပြီး One Country Two Systems ဆိုတဲ့စနစ် တနင်္ဂနွေနှစ်မျိုးအုပ်ချုပ်ရေးစီးနင်းကိုထောင်1943ခုနှစ်မှာအခိုင်အမာချမှတ်ခဲ့ပြီးအဲ့ဒီအတိုင်းပဲဟောင်ကောင်လူထုနောက်မှရပ်တည်ပေးတာဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရီဟန်စ်ကအင်္ဂါနေ့ကပြောခဲ့တာပါအမေရိကန်နိုင်ငံသူမဟာမိတ်တွေကလည်းဟောင်ကောင်ဟောတရုတ်အစိုးရရဲ့အုပ်စုမှုကိုစိုးရိမ်ပြီးကရင်ပြောဆိုထားရပါတယ်ဟောင်ကောင်ကိုတရုတ်လက်အောက်ပြန်လ
Salute to America လို့နာမည်ပေးထားတယ် American စစ်တပ်ကိုစစ် American ကိုစစ်အင်အားနဲ့ဂုံပြုဖို့အတွက်စီစဉ်နေတဲ့ပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ယာယီကာကွယ်ဝင်ကြီး Mark Esper စစ်တပ်ကယာလူအကြီးဆုံးဖြစ်တဲ့ပူတွဲ CUC အရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth တို့ကစစ်တပ်ရင်းနဲ့အခမ်းအနားကိုတက်ရောက်ဖို့သမရရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့တယ်လို့ကာကွယ်ဝင်ကြီးဌာနကပေါ်တဖူးမှာနေ့မှာအတည်ပြုပါတယ်။တခြားထိတ်တန့်အရာရှိတွေထဲမှာကြီးရည်လေးတက်တွေကအကြီးကျယ်ရေး American Marine Corps နဲ့ကမ်းခြေဆောင်တက်တွေကတမှုကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်တခြားစစ်ဝင်တန်းတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ပါဒီပွဲကိုလာတက်ဖို့အတွက်သမရအင်ဂျူကလက်မှတ်အဆောင်9000ပေးထားတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။1986မှာဗြိတိသျှလက်အောက်ကအမေရိကန်လွတ်လပ်ရေးရတဲ့ခန်းနာတွေကို20ဇူလိုင်4ရက်မှာကျင်းပလို့ရှိပြီးတိုင်းနယ်ချီတဲ့ပြည်သူတွေဝါရှင်တန် DC ပြည်သူ့ရင်ပြည်မှာထုံးစံအတိုင်းမိရှုမိဘတွေနဲ့ဖျော်ဖြေပွဲတွေနဲ့ပျော်ပွဲဆင်နွှဲကြတာပါဒီနေ့မှာတော့သမ္မတထရန့်ကအမေရိကန်ရဲ့ဆင်အားကြီးမားမှုကိုပြတာတဲ့နေနဲ့အမေရိကန်ကိုဆင်အားနဲ့ဂုဏ်ပြုမယ်လို့ကြေညာခဲ့ပါတယ်ဒါကြောင့်အင်္ဂါနေ့မှာပြည်သူ့ရင်ပြည်ပွဲကျင်းပမယ်နေရာမှာစစ်တုံးတန်ကားတွေရောက်လာခဲ့ပြီးဝင်းဟင်းဆင်အားပြော့ဖို့အတွက်ရေတဲ့ Blue Angels နဲ့တခြားတိုက်ဂျက်လေယာဉ်တွေအပြင်သမရရရှိတဲ့2 Boeing Lin Air Force 1ပါပေါ်မှာဖြစ်ပါတယ်။ဒါပြန်သမရထရမ့်ဟာစစ်တပ်ရင်းညနေ6နာရီမှာလင်ကွန်းထိမ့်မှန်နေရာကနေမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz ဖိုင်ဒိုမီတာ58 kHz 5805နဲ့ဖိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အရှင်ကမြူရာဘီဝင်တဲ့နေ့ကိုဆက်လက်နားဆင်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအပယ်ခံလူအဆိုင်ဝိုင်းတွေဟာလူမျိုးရေးတပ်ဖွဲ့တွေရဲ့လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးရွားရွားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂခန့်အပ်ထားတဲ့လူခွင့်ရေးကျွမ်းကျင်သူကပြောကြားလိုက်ပါတယ်။2019အတွင်းရခိုင်ပြည်နယ်ကမောင်ထုတ်ခွန်ရသူတွေလွတ်လပ်သောနိုင်ငံတကာစုံစမ်းရေးစစ်မှုလွတ်ဖို့ထပ်မံတောင်းဆိုသွားမယ်လို့လည်းမစ္စယန်ဟီလီကပြောတဲ့အကြောင်း UN News မှာဖော်ပြထားပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဖော်ပြခြင်းခံရတဲ့အကြမ်းဖက်မှုအတွင်ထွက်ပြေးခဲ့ရတဲ့သိမ့်နှံ့ချီတဲ့လူတွေရဲ့ဒုက္ခကိုနိုင်ငံတကာအစိုင်းအဝေးကလေးလူဆူထားတယ်လို့ဂျီနီဗာလူခွင့်ရေးကောင်စီမှမစ္စယန်ဟီလီကသတိပေးပြောကြားသွားပါတယ်။မြန်မာနိုင်ငံအနေနဲ့သူတို့ရဲ့အတင်းအဓမ္မမောင်းထုတ်ခံရတဲ့ဒီလူတွေပြန်လာနိုင်ရေးအတွက်လွတ်တဲ့အခြေအနေအလုံးကိုလှုပ်ဆောင်ဖို့တာဝန်ရှိပေမဲ့ဒီလိုလှုပ်ဖို့လုံးဝပြတ်ကွက်နေတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံတွေမှာကျန်ရှိနေတဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုလည်းညှင်းပယ်ပြီးအာဏာပိုင်တွေကနှိပ်ကွပ်နေတယ်လို့ဆိုထားပါတယ်။မြန်မာသံမကြီးဦးကျော်မိုးထွန်းကတော့ဒီခိုင်းအခြေအနေဟာစကားတွေကအဓိကဦးစားပေးလုပ်ငန်းတရားဖြစ်တယ်လို့အခိုင်အမာတုံ့ပြန်ပါတယ်။ပြန်လည်လက်ခံရေးအတွက် 2018 January ကလေးကအဆင်သင့်ဖြစ်နေခဲ့ပြီးဒီအတွက်မြန်မာအစွဲအထုတ်မှုကိုအသီးမပြုတ်ဖို့နဲ့အခြေအနေကင်းမဲ့တဲ့ဆူဆွဲချက်တွေနဲ့အဆက်ရစီပြီးဖိအားမပေးသင့်ကြောင်းပြန်လည်တုံ့ပြန်သွားပါတယ
်။ American နဲ့တရုတ်တို့ကြားကုန်သွယ်ဆိုင်ရာဆွေးနွေးပွဲကြီးမကြာခင်ဂျပန်တွင်ပြန်လည်ဆက်တင်တော့မယ်လို့သမ္မတအင်ဂျီအမျိုးသားစီးပွားရေးကောင်စီဒါရိုက်တာ Larry Kudlow က VOE ကိုပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဆွေးနွေးပွဲကိုဆက်လုပ်မှာဖြစ်ကြောင်းပြောသလိုဆွေးနွေးပွဲမှာ American ကုန်သွယ်ဆိုင်အထူးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နိုင်းဝန်ကြီး Steven Mnuchin တို့က American ဘက်ကဥဆောင်ဆွေးနွေးမယ်လို့ပြောပါတယ်။ဆွေးနွေးမှုတွေအတွက် American ဘက်ကတရုတ်နိုင်ငံကိုသွားမှာမဟုတ်တယ်လို့တရုတ်ဘက်ကလည်း American ကိုလာရောက်ဖို့ရှိမရှိသူမသိသေးဘူးလို့ပြောပါတယ်။တောက်ချန်လေးက American သမ္မတနဲ့ Donald Trump နဲ့တရုတ်သမ္မတတို့ဂျပန်နိုင်ငံ Osaka G20 ထိပ်သီးဆွေးနွေးပွဲမှာအချိန်တော်ကြာတိတာကြွဆွဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတ Trump ကနှစ်နိုင်ငံကုန်သွယ်ဆိုင်ရာအရာရှိတွေကြားတယ်လီဖုန်းနဲ့ဆွေးနွေးမှုတွေလုပ်နေပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာပြီလို့ပြောပါတယ်။ဒါကြောင့် American တရုတ်နှစ်နိုင်ငံကြားတစ်နှစ်လောက်ကြာတဲ့ကုန်သွယ်ဆက်ပွဲဟာပြင်းထန်မှုရသွားတဲ့အတွက်သမ္မတချင်းချောက်တို့နောက်ထပ်တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံ300ဘူးလောက်တဲ့85ရာခိုင်နှုန်းတိုးကောက်ခံမှုမလုပ်တော့ပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပါကစ္စတန်ဝန်ကြီးအင်မရန်ခန်ကိုဒီလနောက်ပိုင်းမှာပထမဦးဆုံးအကြိမ်လက်ခံပြစ်ဆင်ဖို့ဆင်ညွှန်ပါတယ်။ Daha food to Majakna Jungar and Nanangan Sasan Yedre, Nolinja Gaum Chetelu, Pakistan Yasi and Thunga Driasun Yavare, Mr. Kanye Nayata, Washington Kizinha, July Nasayani Masadimzi, Mapipi, Nepe Yasi, Dikizin, Pida Pinsin Yare Sura, American Baga, they win Machina Divime, a meme Polo do Pakistan Yasi Duga Vu Piovare. Pakistan ha American sia athauk pan dollar billion and chi lakhan ya si ni bi me Pakistan ma si ni le American Afghanistan ma si ni le American chot thong nok khan ju naingan ja tat phaw yin ni ku tai khait sat phat ni le Taliban na tacha sit tu jaw ri ku Pakistan ga latin khan thar le so le so so jet de chaw American and Pakistan na naingan ja sa hain tin ma mu ri phit ni ya da ba di so so jet de ku Pakistan ba ga nyin san tha ba le Mr. American ha pi ga le ne buni jaw phit la jin ga sa pi D so jet in a patabi Samra Donald Trump to Dawama Jimba Kayawati. Samra Trump ha Lame Yuka Wedra Nangan Jai Aung Mutu Yasibu Pudubin Lu Anire Dabi and Dilu Pile Muha Afghanistan Yinga Taku Psi Melo Pakistan Juni Duga Kamantaware.
Netherland Yosami Polo Tengaro Kaba Pala final boy Tetwabi, Tintinangama Chimpani, and Natal Seko, FIFA, Amutami Gaba, Pala Bolong, Web, Simi final ma, Netherlands, a shooting go to Google machine at 90 final Tetwaba, Netherlands, a shooting do, Liam Yama Kazaka, Jarama, many goals a beat at the dependent the pet, Gomatun, Nangere, a chamber Kazarama, Netherlands, Dinga, number Sally, Jackie, Groninga, Penalty area Tingagan in Netherlands, Nango, Tempe, Lita, Chipari, Netherlands, Tinha, Deep Wago, Nine Lighted, Final Go, Parma, Zonching, Tatabari, Tajam, Final Maro, Netherlands, Tinha, Leshi, Champion, American, Tin, and Bolu, Ama, Chipari, Final Guru, Lame, Janila, Konya, Nichai, Liam Yuma, Kazama, Chipari, Tadia, Nia, Lubeguro, England, and Sweden, Doga, Nice Muma, Kazata, Male, Chipari.
ສະຫຼັງລະ4ရက်ຈາດາປະດິນນິມະນະຄິນໄຖຕັນຍောက်ນີ້ແລະမြန်မာແນ່ນັງງານດະກາຕະດິນတွေကိုອູ້ຈໍຊັນຕາແນ່ດໍຄິນມິວເຕັດໂຕປ່ຽບປ້າໄປຕົວຈາລະວ່າຊິດີກະນີ້ມະນະນາສຽງຫາມແຖມມາລະຍະຄາຍປີນະອີອເມຣິກັນກະບະລູຕື່ນີ້ຈາດແລະສຸລະຈີຈາຍາອອກມາຊິ ယခုအချိန်မြောက်ပိုင်းကရိုဟင်ဂျာပြည်သနာကိုမြန်မာဘက်ကနိုင်နိုင်နေနေမကင်တွယ်နိုင်ရင်အဲ့ဒီနယ်မြေကိုဘင်္ဂလားဒေ့ရှ်ကိုပေးလိုက်ဖို့အမေရိကန်ဝါရင်အောက်လွတ်တော်အမတ်တူရဲ့အဆိုပြုချက်အပေါ်မှာဝေဖန်နေကြပါတယ်။ဇွန်လလေလောက်ကတောင်အာရှအတွက်2020မှာသုံးဆွဲမဲ့အမေရိကန်အစိုးရရဲ့ဘတ်ဂျက်ရထားချက်ကြားနာပွဲမှာအောက်လွတ်တော်အာရှပစိဖိတ်ရေးရာစက်ကော်မတီဥက္ကဋ္ဌကတမတ္တထရမ ဒီနေ့အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကျားနာပွဲကိုပြုလုပ်ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်။ကျားနာပွဲကိုကမ္ဘာကထားပြုခဲ့တဲ့အောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်က အဖွဲ့မိကုံပြောရမှာတောင်အာရှဒေသမှာရှိနေတဲ့အိန္ဒိယ၊ပါကစ္စတန်၊အာဖဂန်နစ္စတန်နိုင်ငံတွေရဲ့နယ်မြေအငြင်းပွားမှုကိစ္စရဲ့အပါအဝင်တိရိလင်္ကာနိုင်ငံတွင်ဖြစ်နေတဲ့တမင်းနဲ့ဆင်ဟာလီစ်တို့ဖြစ်နေတဲ့ပဋိပက္ခမှာ American ပြည်ထောင်စုရည်တည်ချက်သဘောထားအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ကိစ္စထည့်သွင်းပြောကြားခဲ့ပါတယ်။
If Myanmar or Burma is unwilling and or unable
to be a good government. ကျားနာပွဲအတွင်းတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံသားရေးဌာနကတာဝန်ရှိသူတွေထွက်ဆိုရမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကို
ကျားနာပွဲမှာထွက်ဆိုခဲ့သူတွေတဲ့ပါဝင်ခဲ့တဲ့တောင်နဲ့အလင်းအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကို
Rohingya ye ma yakhan pi ne myaw pain ko Bangladesh lwe pyaung pe yi American suya ye yet di che tabor tha akhu lo mi ga ba de
is whether the United States will take the position that if
Rohingya re ko myama suya ga nangan da khan yu ko ma pe bu akaw ko ma pe bu so yin yakhan pi ne myaw pain ko Bangladesh bet ko lwe pyaung pe bo ko American suya ga thauk kan ma la
da ne patat lo ya yi let thauk nangan jai win ji Alice Wells ga akhu lo phi su twa ba de
I think it's a traditional position of the State Department that we support the territorial integrity of countries.
ဒီနိုင်ငံရေးဌာနရဲ့အစီအလာရယက်တီချက်ကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတွေရဲ့နေမြေပိုင်ဆိုင်မှုကိုလေးစားထောက်ခံဖို့ဖြစ်တယ်လို့ကျွန်မယူဆပါတယ်
အောက်လွတ်တော်ဆက်ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ကျွန်တော်တို့ရဲ့ဒီကဆက်ဆံရတာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကိုလမ်းညွှန်တာကတော့အမေရိကန်သမ္မတအိမ်တော် White House ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောတဲ့သိစာကိုပဲကျွန်တော်တို့အဓိကရည်ယူဆောင်ရပါတယ
်ဆက်ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်ဟာစီလျော်မှုမရှိတဲ့အပြင်ဒေတာရင်းအကြောင်းအရာတွေကိုသူ့အနေနဲ့နားမလည်ဘူးဆိုတာထင်ရှားကြောင်းမြန်မာအရေးကျွမ်းကျင်သူ George Town တက္ကသိုလ်ဂုံတူးဆောင်ပါမော့ခ David Steinberg ကအခုလိုမှတ်ချက်ပေးပါတယ
် This inappropriate suggestion shows a remarkable
lack of understanding မြန်မာကမှုရှိတဲ့အကြံပေးတင်ပြချက်ဟာဒေတာရဲ့ကြီးမားကျယ်ပြန့်လာတဲ့လူမှုရေးနိုင်ငံရေးအကြောင်းနဲ့အဲ့ဒီဒေတာရဲ့ထိလွယ်ရှလွယ်အနေအထားကိုလုံးဝနားမလည်ဘူးဆိုတာပြသနေတာဖြစ်ပါတယ်ဒီလိုမျိုးအကြံပေးတင်ပြချက်ဆိုတာကိုဘယ်အစိုးရကမှလက်ခံမှာမဟုတ်ပါဘူးဒီလွတ်တော်အမတ်ရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကင်းကွာနေပါတယ
်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့ပြန်ချက်ကလည်
းကျွန်တော်အမြင်တော့အဲ့ဒီဟာတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်ဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပိုင်တဲ့နေမည်ဖြစ်တယ်ကျွန်တော်တို့ပိုင်နေဖြစ်တယ်အဲ့ဒီနေမည်ကိုကျွန်တော်တို့ဘိုင်းတပားကိုပေးရမယ်ဆိုရင်ဒါတော့လုံးဝကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူးဒါပေမဲ့ဒီရခိုင်မြောက်ပိုင်းမှာဒီဒုက္ခတွေတွေကိုချီရှုဖို့ကူညီဖို့ဘင်္ဂလားဒေ့ရှ်မကလို့ကျွန်တော်တို့ကုလသမဂ္ဂကတခြားနိုင်ငံကဝင်ပြီးတော့မှကူညီပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့ကျေးဇူးပါပဲ
အခုလိုနိုင်ငံတကာနိုင်ငံရဲ့နေမြေပိုင်နဲ့ကျူးလွန်မှုနဲ့ပတ်သက်တဲ့ American Outlook အမတ်ရဲ့အကြံပြုချက်အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနဲ့ပါဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိန္ဒိယထုတ်သတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင
်။မှန်ရင်ချင်းနိုင်ပြောပြသွားတာပါရှင်။အခုတစ်ခါတော့ကုလလူခွင့်ရေးကောင်စီအစည်းအဝေးမှာရောရခိုင်အရေးဘလူတွေဆွေးနွေးသွားကြတယ်လဲဆိုတာပြောပြပေးပါမယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဘက်ကပြက်ကွက်နေတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကအဖွဲ့ဝင်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံပြည်ပခန့်ဖြစ်ရာဒေသတွေကိုနိုင်ငံတကာလူသားချင်းစာနာမှုကူညီရေးနဲ့စောင့်ကြည့်ရေးအဖွဲ့တွေအ мян သွားရောက်ခွင့်ပေးဖို့နဲ့လူ့အခွင့်အရေးကျူးလွန်သူတွေကိုဥဆုံးအရေးယူကင်တွယ်ဖို့ကိုလည်းမနေ့ကလုပ်တဲ့ကုလလူ့အခွင့်အရေးကောင်စီအစည်းအဝေးအတွင်းကုလကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်။
မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်အထူးဖြစ်တော့ဒီစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေကအခြေအနေတွေအပေါ်မှာနိုင်ငံတကာအနေနဲ့အထူးအလေးထားအရေးယူကင်တွေဖို့ဆိုပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဂျန်ဟီလီကတိုက်တွန်းပါတယ်ဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီမှာသူ့ရဲ့အစီအစဉ်အပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့မေးမြန်းချက်တွေကိုဒီကနေ့မှပြန်လည်ဖြေကြားတာပါမြန်မာနိုင်ငံလူခွင့်အခြေအနေတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုအဓိကထားသူကဖြေရတယ်ဒီနေရာမှာတော့ပြီးခဲ့တဲ့လတုန်းကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့တီးခြားလွတ်လပ်တဲ့အစီအစဉ်စာတစ်စောင်ကိုသူကပြန်ညွှန်းပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေမဖြစ်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးချက်တွေရှိတာကိုကုလသမဂ္ဂဘက်ကလက်လျူပြုခဲ့တဲ့ဆိုရဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွန်ဒီမာလာနိုင်ငံကြီးဝန်ကြီးဟောင်းလည်းဖြစ်နောက်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမတ်ကြီးဟောင်းလည်းဖြစ်တဲ့ဂျတ်ရူဆန်ဒဲကိုအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကဒီနှစ်စောပိုင်းကတောင်းပန်ထားတာရှိပါတယ်သူရဲ့အစီအစဉ်စာတွေ့ရှိချက်မှာတော့မြန်မာနိုင်ငံတွင်ကုလသမဂ္ဂဆောင်ရွက်ချက်တွေဟာယူရင်းပြီးတော့မအောင်မမြင်ဖြစ်တာကိုအဓိကထောက်ပြထားပါတယ်။ဒီချက်ကိုမစ်ရန်ဟီလီကပြန်ထောက်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြန်ပြီးမေးခွန်းထုတ်သွားပါတယ
်။ We found that there was a systemic failure of the United Nations in Myanmar. This is not new information. I raised issues regarding
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတာကိုတွေးခဲ့ရပါပြီ။ဒါအစ်စ်ဆမ်းမဟုတ်ပါဘူးဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ဖို့ဆိုပြီးကျွန်မပြောခဲ့ပြီးသားပါမစ္စတာရိုဇန်တော်အစီရင်ခံစာထဲမှာအဖွဲ့ဝင်နိုင်ငံတွေကြောင့်ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတယ်လို့လည်းသုံးသပ်ထားပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကိုကျွန်မမေးချင်ပါတယ် မြန်မာပြည်ကလူတွေအားလုံးကိုအကာအကွယ်ပေးဖို့ဆက်ပြီးပြက်ကွက်နေဦးမှာလားလို့မေးလိုက်ချင်ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်းနဲ့ပတ်သက်လို့အခုချိန်ထိမအောင်မမြင်ဖြစ်နေတာဟာမြန်မာအစိုးရဘက်ကနိုင်ငံရေးအရာစိတ်ဆန္ဒမရှိလို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံချုပ်ကဒီဆွေးနွေးပွဲမှာဆွေးနွေးကြပါတယ်။မစ္စယာဟီလီကတော့ဒီကိစ္စမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုထိထိရောက်ရောက်ရေးယူဖို့အရေးကြီးတယ်လို့သူကထောက်ပြခဲ့ပါတယ်
။ Bring all the perpetrators to account.Guarantee citizenship. Many of the Rohingya populations had their citizenships before 1982.
အဓိကတာဝန်ရှိတဲ့ကျွလွန်တွေကိုအရေးယူပါနိုင်ငံသားအခွင့်အရေးအတွက်အာမခံချက်ပေးပါရိုဟင်ဂျာတော်တော်များများက1982ခုနှစ်နိုင်ငံသားဥပဒေမဖြစ်လာခင်တည်းကနိုင်ငံသားအခွင့်အရေးရှိထားပြီးသားပါရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေညွှန်ကြားချက်တွေမူဝါဒတွေကိုပြန်သုံးသပ်ပြင်ဆင်ရပါမယ်ဒါပြီးရင်တော့လွတ်လပ်စွာသွားလာခွင့်နဲ့အခြားအခြေခံရပိုင်ခွင့်တွေကိုခံစားခွင့်ပေးရပါမယ်
အင်းနဲ့စုပြုံလိုက်တက်ဖြတ်မှုမှာတောင်းရှိတဲ့စစ်သားတွေကိုတနည်းမပြေခင်ပါရင်မထင်မရှားပြန်လွှတ်ပေးခဲ့တာကိုကုလသမဂ္ဂကုစလေကထောက်ပြပါရတယ်။ဒါပြင်ဒီမှုကိုဖော်ထုတ်တဲ့ကိုဝါလုံးနဲ့ကုကျော်စိုးဦးတို့သတင်းတောက်နှစ်ဦးကိုသမရရဲ့လူငင်းခွင်းနဲ့ပြန်လွှတ်ပေးခဲ့တာပါဖြစ်ပြီးတော့သူတို့ပေါ်မှာပြစ်ဒဏ်ချထားတဲ့ဆွဲချက်ကနေပြန်ရောက်တာမဟုတ်ဘူးလို့သူကပြောပါရတယ်။အခုလက်ရှိမြန်မာနိုင်ငံနေဆက်တလျှောက်မှာဖြစ်နေတဲ့အကြက်တဲတွေနဲ့ပတ်သက်လို့လည်းအဲ့ဒီဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတာဝန်ခွင့်ပေးဖို့မစ္စယန်ဟီလီကတောင်းဆိုပါရတယ
်။ I think Myanmar shouldallow access to all humanitarian aid workers and human rights human rights personnel
ရဲ့အဖွဲ့တွေလူ့ခွင့်စောင့်ကြည့်သူတွေနိုင်ငံတကာသတင်းမီဒီယာသမားတွေကိုအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေတာစီကိုတွားရောက်ခွင့်ပေးတင်ပါတယ်အဲ့ဒီပဋိပက္ခဒေတာတွေကပြည်သူတွေဟာလူသားချင်းစာနာမှုအကူအညီတွေကိုမရတာ၈နှစ်၇နှစ်လောက်ရှိနေပါပြီ
ဒီမစ္စယန်ဟီလီရဲ့အထူးကုသလေတာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကတော့ကန့်ကွက်ထားပါတယ်မစ္စယန်ဟီဘီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြုသဘောမဆောင်တဲ့တုံ့ပြန်ချက်တွေကိုတောက်လျှောက်ရေးသားအစီရင်စာပြုစုလာတဲ့အတွက်ကြောင့်မလို့သူ့ရဲ့နေရာမှာအခြားသူတဦးနဲ့စားထိုးဖို့ဆိုပြီးတော့မြန်မာကုသလေကနေအဲ့ဒီအစည်းအဝေးအတွက်မှာပဲပြောဆိုထားပါတယ်ရိုဟင်ဂျာအုံနှုံနဲ့ပတ်သက်ပြီးတော့လက်မခံတဲ့မြန်မာဆွေရအနေနဲ့ဒီမစ္စယန်ဟီဘီကိုလည်းမြန်မာနိုင်ငံတဲကိုပေးကွန်ကွက်မပေးခဲ့ပါဘူးဒါပေမဲ့လည်းမစ္စယန်ဟီဘီကတော့သူ့ရဲ့တာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေရအနေနဲ့ပြန်လည်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအနေနဲ့တညီတဲ့တိုက်တွန်းပြောဆိုဖို့ဆိုပြီးတော့လည်းဒီအစည်းအဝေးအတွက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်ခင်ဗျာ
ကိုယ်တိုင်ယုံပြောပြသွားတာပါရှင်။ကျမတို့သောတာရှင်တွေအနေနဲ့ VOA ကိုစာရက်ကနေတစင်ဝေဖန်ချန်ပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့ရတယ်ဆိုရင် website စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုနားဆင်ရမှလွယ်ကူအဆင်ပြေစေမဲ့ VOA mobile apps တစ်ခုနဲ့လည်းမိတ်ဆက်ပေးပါရစေရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်မန္တလေးမြို့နယ်ပတ်ဝန်းကျင်မှာနေထိုင်ကြတဲ့ VOA မြန်မာပိုင်းပရိသတ်အတွက်လည်းအထူးသတင်းစကားပါပြရစီရှင်။ VOA ရဲ့ Radio, Video နဲ့သတင်းစာသားတွေကို Mobile Phone ကနေအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile Application ကို Download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနားရီကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါရစေ။ VOA ကအမှတ်တရပေးမဲ့လက်ဆောင်လေးတွေလာယူတဲ့အချိန်မှာအပန်းဖြေဖို့ဂီတဖျော်ဖြေပွဲအစီအစဉ်လည်းရှိနေပြီးသောရရှင်တို့ရဲ့ဖုန်းတွေမှာ mobile application ထည့်ဖို့အခက်အခဲဖြစ်နေကြရင်လည်း VOE ကအဲ့ဒီနေရာမှာတခါတည်းထည့်ပေးဖို့အကူအညီပေးဖို့စီစဉ်ထားပါတယ်စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်း Diamond Plaza ကိုလာခဲ့ကြဖို့ဖိတ်ခေါ်ပါရစေအခု American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ကိုကြည့်ကြရအောင်ပါရှင်ဒီကနေ့ကြာရောက်တဲ့243ချိန်မြောက် American နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူတမူထူးခြားစွာကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အစဉ်အလာမဟုတ်ဘဲစီးရေးပြပွဲနဲ့သမ္မတကိုယ်တိုင်မင်ကွန်းပြောမယ့်အစီအစဉ်တွေပါဝင်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကျင်းပမယ့်အပေါ်အမေရိကန်ပြည်သူတွေရဲ့အမြင်တချို့ကိုတော့ကိုရဲမင်းထွန်းကစူးစီးတင်ပြပေးပါမယ်ရှင်။
ဇူလိုင်လ၄ရက်နေ့မှာကြောက်တဲ့ဒီနေ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူဘဲတမူထူးခြားစွာကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ပြင်သစ်အမျိုးသားနေ့ဘတ်စတီးလ်ဒေးအထိမ်းမှချစ်တဲ့ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူတက်ရောက်ပြီးအားကျခဲ့တဲ့သမ္မတထရမ့်ကဒီနေ့အမေရိကန်လွတ်လပ်ရေးနေ့မှာချစ်တဲ့ပွဲတွေစီးရပြပွဲတွေကိုပါထက်သွင်းကျင်းပမယ်အပြင်သူကိုယ်တိုင်ကလည်းမင်္ဂလာပြောဖို့စီစဉ်နေပါတယ်။ခန္ဓာမကျင်းပါခင်တည့်ရလို့ဝါရှင်တန်ဒီစီမြို့တော်အတွင်းအခမ်းအနားကျင်းပမဲ့နေရာအနီးအနားမှာတင်ကားတချို့ကိုမြင်တွေ့နေရပြီဖြစ်ပါတယ်။အခုကြားရတဲ့အတန်ကတော့ဝါရှင်တန်မြို့တော်အတွင်းတင်ကားတွေရွှေ့ပြောင်းနေရာချတာတဲ့အတန်ဖြစ်ပါတယ်။ဒါကိုရက်ကြည့်နေတဲ့ကာရန်ကဒီနေ့လွတ်လပ်ရေးနေ့အခမ်းအနားပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
Well, I think it's way over the top this year. I'm not
ဒီကေဒီနေ့အခမ်းအနားကတိတ်ချဲကားပြီးလုံးလိမ့်မယ်လို့ကျွန်မထင်တယ်။Donald Trump လို့ခေါ်တဲ့အတ္တများတဲ့လူတစ်ယောက်ကသူ့ရဲ့အတ္တကိုထုတ်ပြမယ်ဒီလိုပွဲမျိုးအတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံတွေတုံးမှာတော့ကျွန်မသဘောမကျဘူး
။ TV တင်ဆက်သူတူဖြစ်ခဲ့ဖူးပြီးမှ Republican နိုင်ငံရေးသမားဖြစ်လာသူဒီပွဲကိုစီစဉ်နေတဲ့သမ္မတ Trump ပေါ်အခမ်းအနားကျင်းပမယ်အတိုင်းဒါကုန်ကြစရိတ်နဲ့ပါတီဆွဲတွေကြောင့်ဝေဖန်သူတွေကမော်မြတ်တဲ့လွတ်လပ်ရေးနေတဲ့ဝါရှင်တန်ရဲ့ဘက်နှစ်ဖက်ကွဲနေတဲ့နိုင်ငံရေးကိုသွတ်သွင်းဖို့ကြံစီနေတယ်လို့ဆွဆွဲနေကြပါတယ်။ပုံမှန်ချစ်တဲ့ပွဲနဲ့မီရှူမီပန်းတွေဖောက်လို့ရှိတဲ့ဝါရှင်တန်ကလွတ်လပ်ရေးနဲ့အခမ်းအနားကိုနိုင်ငံတော်ဝန်ကပြည်သူရာထောင်ပေါင်းများစွာတက်ရောက်ကြပါတယ်။သမ္မတမိန်ကွန်းပြောတာကိုနားထောင်ဖို့အတွက်ဖိတ်ကြားတဲ့အထူးလက်မှတ်တွေကိုလက်ခံရရှိထားပြီးဖြစ်တယ်လို့လည်း Republican နိုင်ငံရေးအုပ်စုတွေကပြောပါတယ်။တန်ချက်ကတင်ကားတွေကို Washington DC ကလမ်းပေါ်မှာမြင်တွေ့ရတဲ့ Florida ကအလဲလာတဲ့ခီးသွွား Steve Covin ကသူ့အမြင်ကိုအခုလိုပြောပါတယ်
။ It being Independence Day, I suppose
လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ရတဲ့စစ်ရေးရှုထောင့်အမြင်နဲ့ကြည့်ရင်တင်ကားနဲ့လွတ်လပ်ရေးနေ့လိုက်ဖက်နေတယ်လို့ထင်ပါတယ
်တမူထူးခြားစွာကျင်းပမယ်ဒီနေ့လွတ်လပ်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဖြစ်သူကိုဇံဝင်းမောင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်အမြင်ကတော့အမေရိကန်ကမ္ဘာပေါ်မှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုပါပဲလေဒုတိယကမ္ဘာစစ်ပြီးကလေးကအဲ့တော့အခုချိန်မှာအီရန်နေရိုင်းနဲ့လည်းတင်းမာမှုရှိတယ်အခြားနိုင်ငံတွေကလည်းအရင်တော့တရုတ်တို့ရုရှားတို့ကလည်းစီးရဲပြအခမ်းအနားရရှိရဆိုဒီအချိန်မှာသူ့အနေနဲ့အမေရိကန်ရဲ့အင်အားကိုပြန်ပြီးတော့လူတွေသတိရစေဖို့ပြတာပဲပေါ့နော်။အော်အင်အားအကြီးဆုံးဖြစ်တယ်ဆိုတဲ့ဟာကိုသူကပြချင်တာပါပဲ
။ဒီမိုကရက်တွေကတော့နိုင်ငံရေးဟောပြောပွဲလုပ်ဖို့အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးနေတယ်လို့သမ္မတထရမ့်ကိုဆက်ဆွဲနေတယ်လို့ရုပ်သံဌာနကသတင်းဝေဖန်သူတချို့ကလည်းအမေရိကန်စစ်တပ်ကိုနိုင်ငံရေးအယူအဆသွင်းနေတယ်ဆိုပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုထုတ်ဖော်ပြောဆိုနေကြပါတယ်။အင်ဂျီရောကတော့သမ္မတမိန်ကွန်းဟာမျိုးချစ်စိတ်ကိုပဲအလေးထားပြောကြမှာဖြစ်ပြီးနိုင်ငံရေးအကြောင်းမပါဘူးလို့လည်းဆိုပါတယ်။ဝါရှင်တန်ဒီစီကလင်ကွန်းအမတ်တရအဆောက်အဦရှိမှဒေသစံတော်ချိန်ညနေ6နာရီမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာကြီးတက်ကဘရက်လီအမျိုးအစားတန်ချက်ကယင်တွေ M1 Abrams Stinger တွေပါဝါမှာဖြစ်သလိုဝေဟင်မှာတော့ B2 Stealth ဘုံးကျဲလေယာဉ်တွေ F-35 နဲ့ F-22 တိုက်ပွဲဝင်လေယာဉ်တွေနဲ့ V-22 လေယာဉ်တွေနဲ့အတူ American သမရစီးတဲ့ Marine 1ရဟတ်ယာဉ်နဲ့ Air Force 1 Boring လေယာဉ်ကြီးလည်းပါဝါမှာဖြစ်ကြောင်းပါခင်ဗျာ
ကိုရန်မင်းထွန်းပြောပြသွားတဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားအကြောင်းဖြစ်ပါရဲ့ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမိနစ်30စာအစီအစဉ်မှာတော့ဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်အီရန်အုံအင်္ဂလိပ်သင်ခန်းစာသူယုံကြည်ရာအစီအစဉ်နဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းဒိုမီတာ24 50 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါပြီရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေရဲ့မြန်မာပြည်ချောင်းကောက်လုပ်ချက်ဣရိယန်3သင်္ကန်းစာဥကျော်ဆန်သားရဲ့မြန်မာအရေးဆွေးနွေးကံပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာတော့မြန်မာပြည်မှာဖြစ်နေတဲ့ပြဿနာအလုံး2008ခြေဥ်အပေါ်မူတည်နေသလားဆိုတာနဲ့ပတ်သက်ပြီးရှင်းနေဦးကြည်မြင့်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့ data တွင်တစ်ပုဒ်ကိုပြောပြချင်ပါတယ်။ဟောင်ကောင်မှာအစိုးရစန့်ကျင်စန္ဒပြမှုတွေကိုဗြိတိန်ကထောက်ခံလိုက်တာဟာထင်ထင်ပေါ်ပေါ်ကြားဝင်နှောက်ယှက်တာဖြစ်တဲ့ကြောင်းတရုတ်အစိုးရကဆွတ်ဆွဲပါတယ်။ဗြိတိန်ကလည်းဟောင်ကောင်ကိုလွှဲပြောင်းပေးချိန်ကနှစ်နိုင်ငံကြားသဘောတူထားတဲ့အချက်တွေကိုဖောက်ပြက်ရင်းကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်နေရရလိမ့်မယ်လို့တရုတ်အစိုးရကိုသတိပေးပါတယ်။ဒီမိုကရေစီရေးထောက်ခံသူတွေကတော့ဟောင်ကောင်လူထုလွတ်လပ်အောင်လုပ်ပေးဖို့ဗြိတိန်မှာတာဝန်ရှိသလိုတရားဝင်လည်းလုပ်နိုင်တဲ့အတွက်အခုတက်ပို့ပြီးဗြိတိန်ဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းကြပါတယ်။Henry Rushway ရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ဗြိတိန်ပြန်လည်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်ဖြစ်တဲ့ဒီနှစ်ထဲမှာအကြမ်းဖက်ဆန္ဒပြမှုတွေနဲ့အတူနှစ်ပတ်လည်နေ့ကြောက်တဲ့တင်းနှင်လာနေကတော့တရုတ်အုပ်ချုပ်မှုကိုမကျေနပ်ကြောင်းဒေသခံတွေကထင်ထင်ရှားရှားပြသခဲ့ကြတာပါ။ဟောင်ကောင်မှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းခွင့်ပြုမဲ့ဥပဒေတရားပြတ်ထန်းဖို့အာဏာပိုင်တွေကကြိုးစားလာတဲ့အတွက်ဟောင်ကောင်တလွားဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါဒီလိုဥပဒေမျိုးပြဋ္ဌာန်းဖို့လုပ်တာဟာဟောင်ကောင်ကိုလွှဲပြောင်းပေးခြင်းကချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ကြောင်းဗြိတိရှ်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကအင်္ဂါနေ့မှာတရိပ်ပေးလိုက်ပါတယ
် The UK signed an internationally binding legal agreement in 1984
တဲ့နိုင်ငံတနည်းနှမျိုးနဲ့အထောက်ခွင့်ရှိတဲ့နိုင်ငံတကာလိုက်နာရမယ့်သဘောတူညီချက်တရားကို1984ခုနှစ်မှာဗြိတိန်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါဟာဟောင်ကောင်လူထုအတွက်အခြေခံလွတ်လပ်ခွင့်တွေပေးထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီသဘောတူညီချက်အတိုင်းအပြည့်အဝရပ်တည်မှာဖြစ်သလိုဟောင်ကောင်လူထုဘက်ကလည်းအပြည့်အဝရပ်တည်မှာပါတကယ်လို့တရုတ်ဘက်ကဒီနိုင်ငံတကာတရားဝင်သဘောတူညီချက်ကိုမလိုက်နာဘူးဆိုရင်ကြီးမားတဲ့အကျိုးဆက်တွေကြုံရမှာပါ
ဗြိတိန်ရဲ့အခုလိုပြောဆိုချက်အတွက်တရုတ်နိုင်ငံကြီးဌာနပြောခွင့်ရဂန်ရှောင်ကဗိုလ်တော်ဖူးနေမှာပဲပြန်လဲတုံ့ပြန်လိုက်ပါတယ်
။ယင်းကောင်တုံ့မတုံ့ကျို့ရှော်ဟု
ဗြိတိန်ဟာဟောင်ကောင်ကိုနေရာတိုင်းမှာအကာအကွယ်ပေးနေနေရမှာနေမယ်ဆိုရင်ဒါဟာခံယူမှုလွဲမှားတာတက်တက်ပါပဲလို့မန်ဒရင်းဘာသာနဲ့ပြောသွားတာပါ။ဒါအပြင်ဟောင်ကောင်ကိုဗြိတိရှ်တွေအုပ်စိုးနေတဲ့အချိန်တုန်းကရောဒီမိုကရေစီရေးပြောဆိုမှုတွေရှိသလားလို့မစ္စတာဟန့်ကိုမေးချင်ကြောင်းနဲ့အဲ့ဒီအချိန်တုန်းကဟောင်ကောင်သားတွေအနေနဲ့ဆန္ဒပြခွင့်တော့မရှိဘူးလို့ပြောသွားတာပါအခုဖြစ်ရဟာတရုတ်အစိုးရအတွက်တရုတ်ဗြိတိန်ဆက်ဆံရေးတယ်မကပဲဒီတဲ့ပို့ပြီးကြေပြန့်မှုရှိနေတယ်လို့လန်ဒန်တက္ကသိုလ်ကနိုင်ငံရေးတုံ့တက်သူပေါမောက်ခစတီဗ်ဆိုင်းကပြောပါတယ
် The key issue here really is not only about our obligations to Hong Kong
ဒီနေရာမှာအဓိကပြဿနာကဟောင်ကောင်နဲ့ပတ်သက်ပြီးဂျီတင်ကလှုပ်ဆောင်ပေးရမယ့်တာဝန်ဝတ္တရားမဟုတ်ပါဘူးနိုင်ငံတကာသဘောတူညီချက်တွေကိုတရုတ်ကဘယ်လိုလိုက်နာဆောင်ရွက်တယ်ဆိုတာပါ
1998ခုနှစ်ကဟောင်ကောင်ကိုတရုတ်လက်လွှဲပြောင်းပေးလိုက်တာဟာဗြိတိရှ်အုပ်ချုပ်မှုလုံးဝအပြီးတက်သွားပြီလို့အများကရှုမြင်ကြပါတယ်အဲ့ဒီအချိန်ကဟောင်ကောင်မှာဗြိတိရှ်အုပ်ချုပ်ရေးအမှုဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်ပက်တန်ကတော့ဗြိတိန်အနေနဲ့ဂုရယ်ပို့ပြီးလှုပ်ဆောင်ပေးဖို့လိုလားတယ်လို့ပြောပါတယ်
We should have a sense of honor about Hong Kong and we should have a specific sense of our obligation.
ဟောင်ကောင်နဲ့ပတ်သက်ပြီးကျွန်တော်တို့ကဂုဏ်ယူသင့်တယ်လို့ဟောင်ကောင်သားတူချင်းစီအတွက်ကျွန်တော်တို့မှာတာဝန်ရှိတယ်ဆိုတဲ့အသည့်ရှိတင်ပါတယ်။ဆိုလိုချင်တာကအဲ့ဒီမှာဖြစ်ပြနေတာတွေအတွက်ထုတ်ဖော်ပြောဆိုရမယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒါပေမဲ့ Britain EU ကနေခွဲထွက်တဲ့ကိစ္စရှိနေတာကြောင့် Britain နိုင်ငံအတွက်ရွေးချယ်စရာကအကန့်အသတ်ဖြစ်နေတယ်လို့ပမောက္ခ Steve Sain ကပြောပါတယ
်။ China is a rising power
တရုတ်ကအင်အားကြီးထွားလာနေတာဖြစ်ပြီးဒုတိယအင်အားအကြီးဆုံးဖြစ်ဖို့အလားအလာရှိနေပါတယ်ဒီအချိန်မှာဗြိတိန်ကတော့သူ့အနာဂတ်တောင်မရေရာတဲ့အနေအထားဖြစ်နေတာပါဒါကြောင့်အခုလိုအချိန်မျိုးမှာတရုတ်နဲ့ဘယ်အငင်းပွားမှုမျိုးကိုမဆိုဖြည့်ရှင်းဖို့ကြိုးစားရမှာဗြိတိန်ရဲ့အနေအထားကတရုတ်လောက်မကောင်းပါဘူ
းတရုတ်အစိုးရကတော့ဆန္ဒပြမှုတွေဟာပြည်ရင်းရေးတစ်ခုပဲဖြစ်ပြီးဒါကိုဝင်ရောက်နှောက်ယှက်ဖို့အတွက်ပြည်ပဘယ်နိုင်ငံကပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ပြောပါတယ်
ဒ တခင်မျိုးသက်ပြပြသွားတာပါရှင်ခုဆက်ပြီးနားဆင်ရမယ်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဦးကျော်စံသားနဲ့တူကောက်နှုတ်တင်ပြပေးထားပါတယ်ရှင
်တခင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်လက်အောက်ထဲဖို့အမေရိကန်တွတ်တော်အမတ်အဆိုပြုချက်အခြေအမြစ်မရှိဆိုတဲ့ခေါင်းစဉ်နဲ့ The Economic Times မှာဒီဘင်ဂျင်ရိုက်ချောဒရီရေးရာကိုဖတ်ရပါတယ်တခင်ပြည်နယ်ကထွက်ပြေးပြီးစစ်တကောင်းမှအခြေချနေရတဲ့ရိုဟင်ဂျာတွေကြောင့်မြန်မာနိုင်ငံကရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်အောက်ဆွစင်းဖို့အမေရိကန်ကွန်ဂရက်ဆွတ်တော်မှာအဆိုပြုချက်တရဟာတောင်အာရှဒေသအတွင်းပြင်းထန်တဲ့နေမြေဆိုင်ရာအရှုပ်ထွေးကိုဖြစ်စေနိုင်တယ်လို့စာရေးပါတယ်ဒီအဆိုပြုချက်ကိုဂျွန်လ13ရက်နေ့ကတောင်အာရှဆိုင်ရာနိုင်ငံတော်ဘတ်ဂျက်ကြားနာပွဲမှာပြုလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်မီဒီယာတွေကဖော်ပြတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်မြန်မာနိုင်ငံတွင်းကရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံလက်အောက်ထက်သွင်းရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့စဉ်းစားဖို့အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်ကအကြံပေးခဲ့တယ်လို့ဆိုထားပါတယ်။ဒါဟာနိုင်ငံတွေရဲ့နယ်မြေတည်တံ့ခံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်ရေးကိုမလေးမစားပြုလုပ်ခြင်းဖြစ်တယ်။အတိတ်ပဲမရှိတဲ့အယူအဆပေါ်မှာအခြေခံထားတဲ့အခြေအမြစ်ကင်းမဲ့တဲ့လုပ်ရဖြစ်တယ်လို့မြန်မာနိုင်ငံအစိုးရဘက်က The Economic Times ကိုပြန်ကြားခဲ့တယ်လို့ဆိုပါတယ်။တောင်ဆူဒန်နဲ့ဆူဒန်နှစ်ချမ်းကွဲခဲ့တာအမေရိကန်ကထောက်ခံခဲ့တဲ့ကိစ္စကိုညှိနှွန်းပြီးရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးကိုကာကွယ်ဖို့အမေရိကန်ကဘာကြောင့်မလုပ်ရမှာလဲလို့လဲမစ္စတာရှာမင်ကမေးခွန်းထုတ်တယ်လို့ဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကတာဝန်မယူနိုင်ရင်အဖိနှိတ်ခံတွေကိုတာဝန်ယူနိုင်တဲ့ဘင်္ဂလားဒေ့ရှ်လက်အောက်ရခိုင်ကိုထက်လိုက်တာဟာသဘာဝကျတယ်လို့လဲမစ္စတာရှာမင်ကဆိုထားပါတယ်ဒီအဆိုပြုချက်ကိုထရမ့်အဆိုအရလိုက်နာအကောင့်ထဲဖော်ဖို့ဆုံးဖြတ်ခဲ့ရင်တော့ပြဿနာအကြီးအကျယ်တက်လာလိမ့်မယ်လို့ဆိုပါရစေ။အိန္ဒိယနိုင်ငံဟာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနိုင်ငံနဲ့ပါဆက်ဆံရေးကောင်းမွန်ပြီးတော့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်နယ်မြေတည်တံ့ခံရရေးချိုးဖောက်မဲ့ကိစ္စကိုမထောက်ခံဘူးလို့လည်းရေးသားထားပါရစေ။တစ်ဆက်တည်းမှာပဲအမေရိကန်စစ်တော်အမတ်ရဲ့အဆိုပြုချက်ရိုဟင်ဂျာပြန်သွားရေးအတွက်အထောက်အကူပြုနိုင်တယ်လို့ဟာဆန်ပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် dailysun.com မှာလည်းပဲဆောင်းပါးတစ်ခုဖတ်ရပါတယ်။အဲ့ဒီထက်အဓိကအချက်တွေကိုကောက်နှုတ်တင်ပြရမယ်ဆိုရင်မြန်မာနိုင်ငံကိုအမေရိကန်ကအထောက်ပံ့ရဆိုင်ဖို့ဆိုတာဟာရိုဟင်ညာတွေပြန်လည်ခံရေးအတွက်မြန်မာနိုင်ငံအပေါ်ပူပြီးဖိအားပေးနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပြန်ကြားရေးဝန်ကြီးဒေါက်တာဟာဆန်မာမူဒ်ကပြောတဲ့အကြောင်းရေးသားထားပါတယ်။ရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်လက်အောက်ထက်မဲ့ကိစ္စကတော့အမေရိကန်စစ်တော်အမတ်ရဲ့အဆိုပြုချက်သာဖြစ်တယ်။ဒီကိစ္စအပေါ်မှာသူ့အနေနဲ့ဘာမှမပြောလိုဘူးလို့လည်းပဲဝန်ကြီးဟာဆန်ကပြောကြားသွားကြောင်းရေးသားထားပါခင်ဗျာ
အမေရိကန်ပြည်ထောင်စုကထုတ်ဝေတဲ့ Washington Post သတင်းစာမှာအစိုးရတချို့ဟာအင်တာနက်သုံးဓာတွေထိန်းချုပ်ဖို့နှီးလန့်ရှာနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သတင်းတစ်ပုဒ်ကိုဖတ်ရပါတယ်ကမ္ဘာကြီးနဲ့ချိတ်ဆက်ပြီးအင်တာနက်ကိုလှိုင်းလှိုင်းကြီးသုံးနေကြတဲ့အချိန်မှာအင်တာနက်ကွန်ရက်ကိုထိန်းချုပ်ဟန့်တားလို့ရမယ့်အချက်ရဲ့လို့တစ်ချက်တလေတောင်မရှိဘူးလို့ထင်ရပါတယ်တကယ်တမ်းကတော့အင်တာနက်ဟာခလုတ်ကသင်းတွေကိုဖျက်ဆီးနေရတဲ့ရေလိုပါပဲလို့ရေးထားပါတယ်Internet စာမျက်နှာတွေမှာလိုချင်တဲ့အချက်လက်ကိုရှာဖွေရမှာအသုံးပြုတဲ့ www world wide web ဆိုတဲ့ software ကိုစတင်တီထွင်ခဲ့တဲ့ကွန်ပျူတာသိပ္ပံပါမောက္ခတင်ဘန်နာလီက Internet ကိုကဘာကုန်ကျယ်သွေးသုံးဖို့ရည်ရွယ်ခဲ့တာဖြစ်ပြီးအစိုးရတရရက်ကုမ္ပဏီတစ်ခုခုကထိန်းချုပ်ဖို့မဟုတ်ကြောင်းပြောပါတယ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းတက္ကရာ2000လုံးကတရုတ်က Internet ထိန်းချုပ်တာဟာနိုင်ငံမှာဂျယ်လီကတ်တယ်လို့ပဲလို့ပြောခဲ့ပါတယ်အခုခေတ်မှာတော့မြန်မာနိုင်ငံဆူဒန်နဲ့အီသီယိုပီးယားကပြည်သူတွေဟာအယိုးရှင်းဆုံးဥပမာတွေဖြစ်လာကြပါတယ်။အဲ့ဒီသုံးနိုင်ငံစလုံးကအစိုးရတွေဟာနိုင်ငံအတွင်းအကြက်တဲနဲ့ရင်ဆိုင်ရချိန်မှာအင်တာနက်ကိုပိတ်ပစ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုအင်တာနက်ဖြတ်တောက်လိုက်တာကအင်တာနက်ဟာအမှန်တကယ်ကမ္ဘာလုံးဆိုင်ရာအဖြစ်ရှိမနေပဲအစိုးရတွေကဖွင့်နိုင်ပိတ်နိုင်နေဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံကအာဏာပိုင်တွေဟာဇွန်လ20ရက်နေ့ကစလို့ရခိုင်နဲ့ချင်းပြည်နယ်အတွင်းမြို့နယ်6ခုမှာအင်တာနက်ကိုပိတ်ပင်ခဲ့ပါတယ်။ဒါဟာလုံခြုံရေးနဲ့ပြည်သူလူထုအကျိုးစီးပွားအတွက်ဖြစ်တဲ့အကြောင်းနဲ့အင်တာနက်ဟာပြည်ပခန့်ဖြစ်ရာဖြစ်ကြောင်းတွေကတခုဖြစ်နေတယ်လို့လည်းမြန်မာတာဝန်ရှိသူတို့ကပြောပါတယ်။ညှဉ်းပန်းနှိပ်စက်ခံရတဲ့ရိုဟင်ဂျာတွေတယောက်နဲ့တယောက်ဆက်သွယ်ကြဖို့နဲ့ကမ္ဘာကြီးနဲ့ဆက်သွယ်ရဖို့အင်တာနက်ဟာအသက်တမျှအရေးပါပါတယ်။ဒါအပြင်မြန်မာအစိုးရဟာပြည်ပခန့်ဖြစ်ရာဒေသတွေမှာအင်အားသုံးဖြိုခွဲထားတဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံတကာလေ့လာသူတွေတွားရောက်ဖို့ကိုလည်းပိတ်ပင်ထားပါတယ်။
internet website တွေကိုထိန်းချုပ်နိုင်ဖို့ internet အသုံးပြုမှုဖြတ်တောက်တဲ့နည်းလမ်းတစ်ခုတည်းရှိတာမဟုတ်ပါဘူး။အာဏာရှင်အစိုးရတွေဟာသတင်းမှားတွေနဲ့အကောင့်တူတွေသုံးတဲ့နည်းလမ်းတွေနဲ့လည်းသတင်းမှန်တွေကိုဖုံးကွယ်ဖို့နည်းလမ်းတွေအသုံးပြုလာကြတယ်လို့လည်းရေးသားထားပါတယ်။အပြည့်အစုံကိုတော့ဇူလိုင်လ3ရက်ဝါရှင်တန်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့တော်လှလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကိမ့်နဲ့ကျင်ပြမယ် idiom အသုံးက
Might is right.
ပဲဖြစ်ပါရင်စာလုံးပေါင်းက M-I-G-H-T, might ကင်အား I-S is R-I-G-H-T, right ကမှားနာဆိုတော့စကားထူရဲ့ဓာတ်ရိုက်ဒီပဲကတော့င်အားသုံးနာမှားနေဆိုတဲ့သဘောမျိုးဖြစ်ပါတယ်။ idiom ဒီပဲကလည်းရှင်းပါတယ်။နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့ထိပေရပါတယ်
In this world today, there are still a few leaders who think might is right.
Anna, she's on a Anna go don't be pishina. Mane lu yu sayin, idiom ato unya, belu piomle.
Might is right.
Lu piolu ya bari. Era garo, digrimne, jimpia gere, idiom ato me pipari.
American Star English သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်ပြဿနာပြေလည်ရေးဟာပြည်ထောင်စုတစ်ခုလုံးရဲ့တိုင်းရင်းသားပြဿနာလိုပဲ2008အခြေခံဥပဒေကိုပြင်ဆင်နိုင်မှပြေလည်နိုင်မယ်လို့ရှေ့နေဦးကြည်မြင့်ကပြောပါတယ်။ရခိုင်ဘက်ကလူတချို့မှတင်းမာတဲ့လူမျိုးရေးအယူဆရှိနေသလိုမြန်မာတချို့ကလည်းဗမာတချို့ကလည်းလူမျိုးရေးအမြင်နဲ့ကြည့်နေကြတယ်လို့လည်းပြည်ထောင်စုရှိနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌကဆိုပါတယ်အသေးစိတ်ကိုဦးချင်းမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးချင်းမြင့်ကဒီကနေ့ကျွန်တော်မြင်တဲ့အကြောင်းအရာကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အထူးသဖြင့်မြောက်ပိုင်းဒေသမှာဒေသခံအပြစ်မဲ့တဲ့သူတွေဆေးဆုံးရတာနောက်ပြီးတော့စစ်တပ်ဘက်ကသူတို့ကိုမတင်ရလို့ဆိုပြီးခေါ်ယူဆေးဆေးမင်းမြန်ပြီးတော့ဇီသွားတယ်မကြာခဏကြာနေရပါတယ်ဆိုတော့ဒီကိစ္စကိုတရားဥပဒေနဲ့တားဆီးနိုင်စရာအကြောင်းတစုံတရာမရှိဘူးလားခင်ဗျာ
ဘူးဥစ္စာကတော့အင်းနာကြီးပဲဗျာတရားဥပဒေကြီးကစိုးမိုးရမှာပေါ့သူတရားဥပဒေနဲ့ဖြစ်တင်တာပေါ့ဒီတချင်းကြီးနဲ့မှာ50ကနေ52ဒီဘာမျိုးလုပ်နေတာခဲ့လဲဒီလိုရတဲ့အချိန်တော့အခုဒီဆိုင်မှာဖြစ်နေတယ်လို့ပဲဗျာကြောင်းစားနေကြပဲကျွန်တော်နေမျိုးမောက်ဆိုရင်တော့တလတစ်ခါဝင်ကြည့်တယ်ဆိုအဲ့လိုတူတက်တူတက်နဲ့ကျွန်တော်ကမားနေတော့ဒီကြည့်နေမှာနေရခဲ့တာကျွန်တော်လည်းတက်ကုန်တယ်ဖခါမျိုးကျွန်တော်လည်းဘုံဘောဆောင်နဲ့ရောက်သွားကျွန်တော်တပည့်တွေကဘုံဘောဗျာအဲ့လိုဖြစ်တတ်နေတော့ဒီပြည်တွင်းစစ်ကတော့အဲ့လိုပဲဖြစ်နေတာတိုးတော်လည်းအခုဆိုတော့ပုံပုံပြင်းလဲလာလို့ဒီကြောင့်မလို့အဲ့ဒါဒီလိုကြည့်နေရလဲဖြစ်လာပြီးဒီလိုသူကမဖြစ်နေတော့ဘူးလို့ကျွန်တော်ကတော့
ဒီလိုဆက်ပါလေဗျာ။ဒီနည်းယူဆသလိုပဲတခြားပုဂ္ဂိုလ်တွေအထူးသဖြင့်နိုင်ငံရေးအဖြစ်တာဝန်ရှိတဲ့ပြည်သူ့လွှတ်တော်အမတ်တွေ၊ဖွဲ့စည်းအတိုင်းဝိုင်းတွေတော်တော်များများလည်းပဲဒီကိစ္စကိုထိထိရောက်ရောက်ဟန်တားဖို့ပြောကြဆိုကြတယ်သိမကြဘူးခင်ဗျာ။အဲ့လိုဟာကောလှုပ်ရှားမှုတွေရှိပါရဲ့လားခင်ဗျာ။အထူးသဖြင့်နိုင်ငံရေးအတိုင်းဝိုင်းကသူတို့ဟန်တားဖို့ကြိုးစားတာမျိုးရှိပါရဲ့လားခင်ဗျာ။အ
ဲကျွန်တော်အခိုင်အမာဒီအောင်မှုအရေးကြီးကျွန်တော်ပြောဦးကျွန်တော်နှစ်ပြည်လောက်တက်ပါတယ်အဲ့ဒီအခါကျတော့မေးမှုမေးတဲ့လက်ဆိုင်ဒီဥပ္ပါအဲဒီကလူလာပိုင်နေဒီကတော့ဒီနိုင်ငံရေးဒီနာစစ်ကြေးပြောတာပဲဒီနေ့ရခိုင်ရေးဒီကြောင့်ဒီအရေးလို့ဆိုတော့စူးစူးလေးဟာလေကျွန်တော်တို့ရခိုင်ပြည်နယ်လွတ်လပ်သွားမှာဆိုလို့လွတ်လပ်သွားမှာဟိုကြောက်လို့ဒုက္ခလားဆိုပြီးတော့ဒီလိုတစ်ဖက်ကလည်းတင်းပါလို့ရှိတယ်ဗျာအဒီဘက်ကလည်းအဲ့လိုပဲဟာပဲဒီရခိုင်ရေးဒီမျိုးရင်းနဲ့ ကျွန်တော်တို့ကဘယ်ဘေးလို့ရမလဲဆိုတဲ့ဒီကနေ့အုပ်စုကြီးကိုဘုရားကလည်းအားလို့အနိုင်ကြိုက်မှာမင်းတို့မဆုံးနဲ့ဆိုတဲ့အပေါ်သားရဲ့ရှိတယ်ကျွန်တော်ကတော့ဒီမှာဘာပြောလိုက်လို့ဆိုတဲ့အခါကျတော့ဘုရားဘုရားကျွန်တော်တို့ချင်းကြီးတွေမှာဓာတ်တွေတူတူရှိတယ်အဲ့တော့အကျိုးရှိရပြီးတဲ့ကျွန်တော်တို့အဲ့ဒီပြောလို့တော့ဒီကနေ့ရတစ်ခုကတော့ကျွန်တော်အတူပြောခြင်းလေလားဘာပြောခြင်းလဲဆို အကျင့်ကြီးအထက်ကစနာပြီးအကျင့်ကြီးအထက်ကစနာပြီးဘာလဲဆိုတော့ကျွန်တော်တို့ရဲ့ကိုယ်အကောင်းဆောင်နေအဆက်ဆက်ပေါ့ဗျာဆရာအနာကြီးတို့ကောင်းဆောင်ရဲ့ပြေကိုပုံအပ်ထားလို့တော့မရတော့ဘူးနော်သူကသူတို့ကြီးတော်မတဲ့သူတို့ကြီးတော်မအနာလူတွေကအနာတူတူတို့ကလည်းအဲ့တော့မျိုးပြောင်စုအကြီးဆိုလို့ရှိရင်ဖက်ဒရယ်ပေးပြီးတော့ပုံမြင်တဲ့ကိုကိုကြီးကြီးရှိတယ်လေအုပ်ချုပ်မှာဖြစ်တော့မယ်သူလမ်းရလို
ီနေမှာဒီလိုဒီလိုတော့ပြောပြမှာဒီစကားတွေပြောပြတယ်အခုလည်းဒီစကားတွေကျွန်တော်ဆက်ပြောပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့နောက်ဆုံးပိတ်အဖြေပေါ့အဲ့ဒီအဖြေကိုရောက်ဖို့ကလည်းပဲဒီအဆင့်တွေကိုနိုင်ငံရေးသမားတွေလွှတ်တော်တွေဒါကိုဖြတ်သန်းသွားမှာဟုတ်ကူကြီးမင်းအဲ့ဒါကိုဖြတ်သန်းဖို့ကလွယ်ပါမလားဒီသဘောထားဒီကူကြီးမင်းတို့ကပြောတဲ့မျော်မှန်းချက်ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအကောင့်တွေဖော်ဖို့အတွက်ကရော
ကျွန်တော်တို့ကတော့မမေ့မတည်ယုံကြည်ရဗျာကျွန်တော်တို့ကတော့စပြောနေတော့ဒီနေ့ကျွန်တော်တို့ကမာလီရဲ့ပဲလက်ခံရဘူးတော့ဒေါ်သာမီလက်ခံမီစစ်တမတော်နဲ့လက်ခံမီဖက်ဒရယ်ကတော့ကျွန်တော်လည်းပြောရမယ်ရှိသေးတယ်ဘယ်လိုပြောပြကြတယ်လဲအဖြစ်တဖို့ပြောတယ်ကျွန်တော်ကတော့လက်ခံရပြီဒီမှာလွယ်လို့ပိုစီကျူးချင်းနဲ့ဒီအုပ်ချုပ်တာလွယ်လို့ကျွန်တော်စနစ်ကလွယ်လို့ပြည်ရာခဲမရှိဘူးညာအဲ့ဒါတော့ကျွန်တော်အတိကြပဲအဲ့ဒီလိုပဲရှေ့ကျူးဖြစ်ခဲ့ကြမှာပဲညာ
အဲ့ဒီကိုမရောက်ခင်လောလောဆယ်ဖြစ်နေအခြေအနေပတ်သက်ပြီးနဲ့ပြန်တောက်ချင်ပါတယ်အခုရခိုင်ပြည်နယ်ရဲ့ပြည်သူတွေခံနေရတဲ့ဒုက္ခတွေငြိမ်းချမ်းမှုရရှိဖို့အတွက်ဦးရသောင်ခေါင်းဆောင်နဲ့အဖွဲ့တစ်ခုကိုတာဝန်ပေးထားတာတွေ့ရပါတယ်။အဲ့ဒီအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေအဲ့ဒီအဖွဲ့ဟာဘယ်လောက်ထိလုံနိုင်စွမ်းရှိမယ်လို့ဦးကြည်မင်းစုံစမ်းမိပါလဲခင်ဗျာ။
ဦးရသောင်တို့လည်းစိတ်ထဲမှာတော့ပြင်ရှိပါတယ်။ဒီစနစ်နဲ့တော့မဖြစ်တော့ဘူး။ဒီနိုင်ငံရေးစနစ်နဲ့တော့မဖြစ်တော့ဘူး။တခြားရှိတဲ့ဒီကြိုက်ကြီးဆိုစိတ်ပါများစွာပြောပါတယ်။ပြောပြီးတော့ဒီလောက်ဒီကျွန်တော်စနစ်ကိုပဲအသေးချာချာလုပ်ဖို့လို့ဒီသာပြောပါလေအဲ့ဒါကျွန်တော်လည်းဒီလိုလေအမှန်တရားရေးကြအောင်လုပ်ရတယ်လူပုဂ္ဂိုလ်တယောက်ချင်းနေနဲ့ဥရတဝါချင်းရမရှိကောင်းတဲ့လူယောက်ပဲဒီဆိုင်ကြီးပေါ်မှာတကယ်စိတ်နာရှိတယ်ဒီတဲ့တော့တော့လည်းပဲသူ့ပါလည်းပဲတော့ဖြစ်အောင်ပါဘာမှလုပ်နေရဘူးအဲ့ဒါမလို့ဒီပြန်ဆောက်ချက်ကိုကျွန်တော်တို့ကဆက်လို့စနေနဲ့ကြိုက်နေတဲ့ပုံစံမျိုးမလုပ်မရမချင်ရတော့ပြန်လုပ်လို့ရပြီဥရတဝါနဲ့စိတ်နာရှိရပဲဖြစ်မယ်လုပ်မရဘူးညာအဲ့ဒါ
အဲ့တော့အဲ့ဒီ2008ကိုပြင်ဖို့ဆိုပြီးတော့တလောကအမျိုးသားဒီမိုကရေစီဘက်ယူကပြန်ပြီးတော့လှုပ်ရှားတယ်ဆိုတာကိုတွေ့ရပါတယ်။ဘယ်အထိခီးပေါက်နေပါပလဲအဲ့ဒါ။ရှင
်ပါလေ။ကျွန်တော်တို့ကပြင်ရှားတာဗျာ။တော့များတော့လေ့လာတယ်ဥပဒေမှာလည်းဖြစ်တယ်၊နိုင်ငံရေးသမားဖြစ်တယ်ဖြစ်တယ်၊နိုင်ငံရေးရှင်မားအောင်လည်းဖြစ်တယ်တော့အဲ့နောက်ဖြစ်သူတော်တော်များများပြင်လို့ရတော့ဘယ်လိုမှမရဘူး။အဲ့ဒါဒီကပြင်လို့ဆိုကျွန်တော်တို့စားလို့တော့မရဘူးဗျာ။အဲ့ဒါတော့လေ။ဆိုလည်းပဲအမေပြည့်နေတဲ့ဒီလိုခါကျတော့အဲ့ဒီမျိုးပဲအဲ့လူတွေကပြင်းရပါတယ်လို့ပြောနေတဲ့ခါကျတော့ဒီဟာကကျွန်တော်တို့ဒီကိစ္စကြားလဲဦးမယ်လို့ကျွန်တော်ရှင်းပြရတယ်။ဒီကလည်းမှပုံကြီးတွေရတယ်ပြဿနာတွေကျွန်တော်တို့ဒီမှာရှိနေတယ်။အဲ့ဒါမျိုးဒီပုံကြီးတွေကဘယ်လိုဆိုတော့ဖတ်ကြည့်နေတော်လာမယ်လို့လေအဲ့ဒီပုံကြီးတွေကိုစမလို့ကမြေတွားကြည့်တယ်။အဲ့လိုဒီခါကျကျွန်တော်တို့ Facebook မှာတော့ဒီတိုင်းပြည်နဲ့ပြဿနာကြီးအဲ့ဒီပြောနေတဲ့စာရေးတဲ့ဖြစ်နေတယ်ကျွန်တော်နိုင်ငံရဲ့ဒီလိုကအဲ့လိုဖြစ်နေတယ်ကဖြစ်နေတဲ့အခါကျတော့ဒီဆိုင်ကိစ္စမှာလည်းတကယ်ကကိုယ်စားကြည့်လို့ကအများကြီးကျွန်တော်တို့ဒီမှာအတူတူမြေပေါ်များစွာအတူနေရပဲဒီကကဘယ်တော့မှကျွန်တော်တို့ပတ်ဖို့ပတ်ပါရဲ့ခင်ဗျာပုံကြီးတော့မခါဘယ်သူမှခံနိုင်ဘူးဒီကဘယ်တော့မှကျွာရောက်မှတို့ဒီကပုံကြီးကောင်းတွေကိုဝေးစည်းတာခင်ဗျာပြည့်ရတယ်မခါတာပေါင်းချောင်းတယ်ဆန်းတော့ဘုရားရေကွာရိုက်ကျွဲအားတဲ့ဒီလိုဒီလိုရိုက်ကျွဲကနေလို့ဒါဗျာပေါင်းစားစုကြည့်ရတယ်ဒီစိုးစားကြပါလေကျွန်တော်တို့လည်းအဲ့လိုဖြစ်ကျွန်တော်တို့လည်းအဆောင်ကြီးကစိတ်ကောင်းလို့ပေါ့မြင့်ပြီးတော့ပြန်ညာတဲ့ဟလာအဲ့ဒီပြရဆိုစိတ်ကတော့မြင့်သွားပါလေညာအဲ့မှာအများကြီးရဲ့ဖတ်တော့အများကြီးဟာဘာအလုပ်ကြည့်လို့လည်းရောက်နေတာစောစားနေပါလေကြိုးစားကြည့်တယ်ရဲတိတိကြိုးနေပါလေအဲ့လိုတော့ကျွန်တော်တို့လုပ်နေတယ်ညာ
ဟုတ်ကဲ့အဲ့တော့အဲ့ဒီ Facebook 2008ကိုပြင်ဖို့အတွက်လွှတ်တော်ကအားကိုးလို့မရဘူးလွှတ်တော်ကသိမ်းသွားလို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးဆိုရင်ဘယ်နည်းနဲ့သွားသင့်ပါသလဲ
ဒီလိုတစ်ခုလည်းရှိရကြအဲ့ဒါအဲ့ဒီအစိုးရအနေနဲ့အဲ့ဒီကြည့်ရလည်းမလိုပါဘူးဗျာဒါလည်းလို့ရှိမှာပဲအဲ့တော့ဘာလဲဆိုလို့ရှိရင်ကျွတ်တော်မှာဒီအစိုးရတစ်ခုချရလိုက်ရမယ်ဘာချရမလဲဆိုအဲ့ဒါတော့အတရားကိုမဲနေရတယ်အဲ့တော့ရှိကိုပြည်သူတွေတိုက်မကြိုက်ဘူးကြီးလာမဟုတ်တော့အဲ့ဒီကြံဘုရားနာခံပြီးလှုပ်ချလိုက်ဟဲ့တဲ့လှုပ်ချလိုက်ကြိုက်ဘူးဆိုလို့ရှိရင်တကယ်လူလူကတိုက်တယ်ဆိုလို့ရှိရင်တောက်ချဒီတိုင်းနောက်ဆုံးတက်ပါကျွန်တော်ရောအဲ့ဒီကြိုက်ဘယ်တော့ကောင်းမျိုးပြီးတော့ဆောင်ရတယ်ဒီလိုကြိုက်ရဆိုဒီလိုမကြိုက်ဘူးဆိုလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ကျွန်တော်အဲ့လိုတစ်ဖြစ်ခံစဉ်းစားမှရမယ်သူကတို့က60ကျော်ကြိုက်တော့ဆက်ပါနေတာ60ကျော်ကြိုက်တော့ဆက်ပါနေတာ ਨੇ အဲ့တော့မီလားအဲ့တော့တက်တော်မီနဲ့မရတော့ဘူးဆိုရင်တက်တော်မီနဲ့ရနိုင်တယ်ဒါဆက်ရမရှိဘူးဘာလို့ပါလဲဆိုလို့ရှိရင်တက်တော်အများကြီးနဲ့သုံးပြတယ်ကျွန်တော်ရှိကပြည်သူကြိုက်နေကြိုက်ဘူးအပြည်လာမဟုတ်တော့ပြည်သူကတော့ချက်မလို့မဟုတ်ဘူးဒီလိုတဲ့ကြည့်တယ်ကနာခံတယ်တုတ်တယ်ဆိုသိရခါလိုက်အဲ့လိုလို့ရှိရင်ဒီလိုတိုက်တယ်မတိုက်တဲ့အပေါ်မှာမူးပြီးတော့တစ်ဖြည့်ချင်းသားမှရတော့မယ်တိုက်ရိုက်ကတော့မရဘူးဗ
ျဟုတ်ကဲ့ဒီလမ်းကြောင်းကိုဦးကြီးမြင့်အပါဝင်တချို့ပုဂ္ဂိုလ်တွေရတယ်ပဲအရင်လည်းပဲပြောဦးရဲထင်ပါတယ်ဒါလူလူဆန္ဒခံယူပွဲလုပ်ပြီးတော့လှုပ်လှုပ်နေတယ်ဆိုတဲ့ကိစ္စ NRD ခေါင်းဆောင်တွေရဲ့နားကိုလည်းပောက်ပါလိမ့်မယ်ဒီစကားသူတို့ဘာကြောင့်များဒီဟာလှုပ်ဖို့မဖြစ်သေးတာလဲလောက်ကလှုပ်လာနိုင်မဲ့အခြေအနေရှိပါသလားသုံးသပ်ပါဦးခင်ဗျ
သာရမီးရဒီလူတွေကလည်းဖိုက်ချုပ်ပြမှာကြွားလဲသူကပုံမီးနဲ့ပြေးလို့ရမယ်ဒုတိယပြေးလို့ရမယ်ပြေးလို့ရမယ်ဆိုပြီးတော့သူကဒီတော့တင်ပါတယ်ပြေးလို့ချုံယူဆိုတဲ့အခါကျတော့မှတောင်ချမ်းသူကြီးကစကားလေးတစ်ခုခံရတယ်ကြာအဲ့ဒီကြိုင်တော့ပြည်သူလေးနဲ့တော့ရတော့ရလိမ့်မယ်လို့သူပြောထားတဲ့စကားလေးတစ်ခုရှိတယ်အဲ့ဒီပြည်သူကြီးဆိုတာတော့ပြောခဲ့ပြီးဖြစ်ပါသေးတယ်လို့ဆုတောင်းရတယ်ကြာ
ဆိုတော့ပြန်ချုပ်ရမယ်ဆိုရင်အခုပြောခဲ့သမျှရခိုင်ကိစ္စအစဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်တို့စလိုက်တာအခု2008ဖွဲ့စည်းပုံပြင်ရမယ်နေရာမှာဇဖိန်သွားတာပေါ့အတိက2008ဖွဲ့စည်းပုံမပြင်ကျန်တဲ့ငင်းငန်းရီတို့ဒါပြည်တော်စုသားအချင်းချင်းချစ်ခင်ရီနှီးရီတို့ဆိုတာတိတ်ဖြစ်မလာနိုင်ဘူးဆိုတဲ့သဘောပေါ့လမ်းပိတ်နေတဲ့သဘောပေါ့
အဲ့ဒီ2008အချိန်ကဥပဒေတက်မလို့ကအကုန်လုံးအထွတ်အာဏာရဲ့ဟိုဟာကိုအကုန်ယူထားတဲ့ခါကြတယ်ကျွန်တော်တို့ကအမေရိကန်ဒီမိုကရေစီတော့အရတည်းလေတကယ်ကြီးလို့ဆုံးဖြတ်ချက်မချနိုင်ဘူးကျွန်တော်တို့အဲ့လိုရှိတယ်အဲ့လိုရဆိုင်ရေးကိစ္စမှာလည်းပြကြော်ပြီးပြောလို့ကျွန်တော်တို့ပြောပြီလေကျွန်တော်တို့ကပြောပြီဒီတိုင်းတို့ရဲ့ဘုံဘုံဖားလာမပြောနဲ့သူကအလုပ်လည်းမရှိပါလည်းမရှိနော်ဟိုရပ်တာလည်းလည်းမလာအဲ့လိုဖြစ်နေတာကျွန်တော်တို့မောင်ကိုတော့ဆိုချင်ဒါသူပြောတာလည်းမဟုတ်ပါဘူးကိုတော့ဆိုချင်ဗမာတပေါ်မရှိလို့ရှိကျွန်တော်ဗမာတော်ကလည်းလိုက်တယ်အဲ့လိုဖြစ်တော့ကျွန်တော်ပြောတာဘာလို့ဆိုရင်ကျွန်တော်တို့ဒီလိုစိတ်ဓာတ်နဲ့ပြောရရင်ကိုယ်ကြီးရဲ့လားအဲဒါကြီးကိုကြီးလေဒီကစင်မှာမဟုတ်ပါဘူးကျွန်တော်တို့တော့အဲ့လိုစိတ်မှရစ်ခံယူပါတယ်အဲ့လိုကျွန်တော်တို့ကခံယူတဲ့ဒီလိုမှရှိတဲ့နိုင်ငံရေးသမားတွေအများကြီးပဲကြားရတယ်
ဥကျဆောင်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသာပတင်းနဲ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရစေ။အခုသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကဗျာသမဂ္ဂမှခိတ္တဥက္ကဋ္ဌတာဝန်ယူထားတဲ့ပိတုကာကဗျာဆရာမိုးကျော်သူဘာကိုယုံကြည်သလဲဆိုတာဝေမျှထားပါရစေ။မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်။ကျွန်တော်ယုံကြည်တော်ကြပြနဲ့ပတ်သက်ပြီးယုံကြည်တာကိုပြောမှဆိုတော့ကျွန်တော်ခုဟိုကြပြစာအုပ်တော့ထုတ်ဖို့ထုတ်ထားပါတယ်အဲ့ဒီမှာပဲကျွန်တော်ရဲ့အမှားလေးနည်းနည်းရေးတယ်အဲ့ဒါကိုပဲကျွန်တော်ကြပြရင်းနဲ့ပတ်သက်ပြီးကျွန်တော်ရဲ့ flow ကိုလည်းကျွန်တော်အဲ့ဒီမှာပဲကျွန်တော်ထည့်သွင်းလာပါတယ်ခင်ဗျာကျွန်တော်ကဒီဆရာကြီးတယောက်ကဗျာဒီဆွေးနေတဲ့တိုင်းသူ့ဟိုစိတ်အာရုံမှာပေါ်လာတဲ့အရာဝတ္ထုလေးတွေကိုသူကစစ်တာစလုံးကသွားထည့်လာတယ်ဗျာစစ်တာပြောင်းသွားထည့်လာတယ်စစ်တာပြောင်းနေမှာသွားထည့်လာသူကဥမာကျွန်တော်အကြေးယူဥမာပန်းပွင့်တော့သူစိတ်ထဲမှာပေါ်လာတဲ့ပြည်သူကိုသွားထည့်လာတယ်ထည့်လာပြီးတော့ကအဲသူစိတ်လုံးလဲရဖြစ်တဲ့ဒီနေ့မှာသူဖွင့်ကြည့်နေတဲ့ဒီနေ့မှာသူအဲ့ဒီပေါက်လေးကိုသူတော့သွားပြီးတော့ပြန်ပြီးတော့ဖွင့်ကြည့်တဲ့အခါမှာအဲ့ဒီပြည်သူတွေကအဆက်ဆက်ရှိရင်လည်းရှိမယ်အဆက်ဆက်မရှိရင်လည်းမရှိဘူးအဲ့တော့ကျွန်တော်သူ့လုပ်နေတာတွေကလည်းဘာမှလည်းသိပြီးတော့မှဟိုမြေရာတဲ့ဟာတွေမှာအဲ့လိုပဲကျွန်တော်ကအချိန်ဆက်ရှိရင်မှလည်းရှိမယ်အချိန်ဆက်မရှိရင်လည်းမရှိဘူးဆိုတဲ့တော့ဟိုကျွန်တော်အဲ့လိုပြောရပါတယ်ဒါပဲကျွန်တော်တို့ကဘာအရသာဆိုတော့ကျွန်တော်တို့ကပြန်ဖွင့်ကြည့်ရင်ပြန်ဖွင့်ကြည့်ရတဲ့အရသာပါပဲကျွန်တော်တို့ကအဲ့ဒီမှာဗာအတိတ်ပဲရှိသေးတယ်ဗာအတိတ်ပဲမရှိဘူးလေဆိုတာလေကျွန်တော်ချိန်ဆက်မနေတော့ဘဲနဲ့ဖွင့်ကြည့်ရတဲ့အရသာလောက်ပဲကျွန်တော်တို့လိုချင်တဲ့ဆိုတဲ့သဘောမျိုးပေါ့နော်ကျွန်တော်ကအဲ့ဒီမှာပြောရတာကဥမာ
အမေရိကန်ကျွန်တော်တို့ဆိုင်းဆရာဦးဒီယံဘာရော့ပြောတော့တယ်ပေါ့ကျွန်တော်တို့အရာဝတ္ထုတွေရဲ့တစ်ခုတစ်ခုကြီးခိုက်သွားတဲ့အတာတွေကိုတိုက်ခတ်သွားတာ clash ဖြစ်သွားတာတွေကျွန်တော်တို့ကတို့ကအရန်စိတ်ဝင်စားစိတ်ဝင်စားတော့ကျွန်တော်ကအိမ်မှာလည်းသူ့လည်းကျွန်တော်အရန်စိတ်ဝင်စားပါတယ်ဟိုတစ်ခုနဲ့တစ်ခုဖြစ်မိတာပေါ့နော်ကျွန်တော်တို့ပြောရင်းဆိုရင်ဥပမာကျွန်တော်က V5 အကြောင်းပြောနေတဲ့အချိန်မှာကျွန်တော်တို့က V5 ပါဖြစ်တယ် V5 ပါဖြစ်ပြောနေချိန်မှာကျွန်တော်တို့ကဒီမှာ V5 ဆိုတဲ့ကားကြီးကြီးကဖြတ်သွားတဲ့ဆရာမျိုးတို့အဲ့လိုတိုက်ခိုက်သွားတာမျိုးတွေကျွန်တော်တို့ကအရင်ကစိတ်ဝင်စားအဲ့ဒီအဲ့ဒါတွေကျကျွန်တော်တို့ကဟိုတစ်ခုတစ်ခုထိခတ်မိတယ်ဆိုတော့ကျွန်တော်အရင်ယုံကြည်တယ်ကျွန်တော်ယုံကြည်တာအလိုလျောက်ဘာမှမရေရွယ်တာမဲ့နဲ့ကျွန်တော်တို့မကြံစီသွားဘဲနဲ့မကြံစီတာဘဲနဲ့ထိခတ်သွားတာတွေယုံကြည်တယ်အဲ့ဒါတွေကယုံကြည်တာမို့အဲ့ဒါတွေကကျွန်တော်စိတ်ဝင်စားတယ်အဲ့ဒီမျိုးပဲကျွန်တော်ဟာတယ်ကျွန်တော်ပြီးရှောက်ထားတာပေါ့နော်ဟုတ်ပါကျွန်တော်ပြောရဲမှာကျွန်တော်စံပြသူဆိုတော့ကျွန်တော်ရေးရတဲ့စံပြသူဆိုတော့ကျွန်တော်တို့စံပြလို့ပဲစံပြရဲကမှာဟိုစံလုံးလေးရသေးတဲ့ဟာသေးတဲ့ဆိုတော့နေအောင်စုတယ်ကြီးတဲ့ဟာကြီးတဲ့နေအောင်စုတယ်ဒေနုံးလေးတွေကနေအောင်စုတယ်ဒါအမှုံွားတွေကသူ့ဘောက်ကြီးလေးထဲမှာပျောက်သွားတယ်ကျွန်တော်ကတူရကိုစုတယ်ကြော်လဲကျွန်တော်ယုံကြည်တယ်အဲ့တော့ပေးကြခြင်းတွေအားလုံးစုပြည့်နေတယ်ဆိုတော့လဲကျွန်တော်ကအဲ့ဒါလည်းကျွန်တော်ဒီလေးစရာလည်းခံစားရတယ်အဲ့ဒါလည်းကျွန်တော်ယုံကြည်တယ်ကျွန်တော်ကပြရတော့မယ်အဲ့ဒါလည်းကျွန်တော်ပြုလုပ်ထားတာရှိတယ်။ဘာမှတစ်ခုတစ်ခုချိတ်ဆက်ထားတာကိုကျွန်တော်ကမယုံကြည်ဘူး။သူ့အတွက်ချိတ်ဆက်သွားမိတာတော့ကျွန်တော်လက်ခံတယ်။ဥပမာဟိုအလူရင်းရဲ့စီရေးကိုက်သွားတာမျိုးပေါ့။အဲ့ဒါမျိုးလေးကျွန်တော်ယုံကြည်တာပေါ့။ဘယ်မှာတိကျတယ်ကျွန်တော်မိုင်းလည်းမောက်တော့ပါမိုင်းလည်းမောက်တယ်ကျွန်တော်ကိုယ့်ကိုယ်စကားပြောတဲ့လူပေါ့။အဲ့လိုဒီဟာကိုတကယ်တော့ perfect ပေါ့ဖြစ်တဲ့နေ့ကုန်မျိုးလေကျွန်တော်ဒီဟာကိုကျွန်တော်တို့ဖွဲ့ဖို့ဟိုမမယူရင်ဖြစ်သွားတယ်ပဲကျွန်တော်သဘောကျတယ်။အဲ့ဒါပါ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်နားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသာပြောပြပေးပါဦးမယ်ရှင
်။လီဗျာနိုင်ငံမှာလူပေါင်းအနည်းဆုံး40ယောက်သေဆုံးပြီးတရားရုံးဒဏ်ရာရရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာဆီယာဇူမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂသံတမန်ကပြောကြားလိုက်ပါတယ်။လေဗျာထရီပိုလီမြို့တော်ရင်ခွဲရုံမှာအဝတ်နဲ့ပတ်သက်တဲ့လူတွေအလောင်းတွေစစ်ဆေးဖို့အစီအစဉ်ပြင်ဆင်ထားပြီးဆေးရုံမှာစက်ခဏရတဲ့ဒဏ်ရာသူတွေကတချို့ဟာသတိလစ်နေကြဆဲဖြစ်ပါတယ်။ထရီပိုလီမြို့တော်ကအရာရှိကတော့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအစိမတ်ပြုလေဗျာအစိုးရကိုစစ်ပြိုင်နေတဲ့လေဗျာအစီအပိုင်းကစစ်တပ်အကြီးအကဲခလီဖာဟာဖတာရဲ့လက်ချက်ဖြစ်တယ်လို့ဆိုထားပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲကိုဗြိတိန်ကထောက်ခံတဲ့အတွက်တရုတ်ဗြိတိန်ဆက်ဆံရေးပျက်စီးသွားတယ်လို့ပြောကြလိုက်တဲ့တရုတ်သံမကြီးကိုဗြိတိန်နိုင်ငံယာယီကဆင့်ခေါ်လိုက်ပါတယ်ဗြိတိန်နိုင်ငံအနေနဲ့တရုတ်ရဲ့ပြည်တွင်းရေးကိုဝင်ဆွဲဖို့တရုတ်သံမလီယူဂျောင်မင်းကဗြိတိန်ကိုသတိပေးခဲ့တာပါဗြိတိန်နိုင်ငံအနေနဲ့ဟောင်ကောင်လူထုရဲ့အခြေခံလွတ်လပ်မှုတွေကိုအလေးထားပြီးတနိုင်ငံစနစ်နှစ်မျိုးဆိုတဲ့အုပ်ချုပ်ရေးစနစ်ကို1984မှာအခိုင်အမာချမှတ်ခဲ့ပြီးတဲ့နောက်အဲ့ဒီအတိုင်းပဲအခုဟောင်ကောင်လူထုရဲ့ဆန္ဒပြမှုနောက်မှာရပ်တည်နေတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန်စ်ကအင်္ဂလန်ကပြောခဲ့ပါတယ်။အမေရိကန်နဲ့သုမဟာမိတ်တွေကလည်းဟောင်ကောင်အပေါ်တရုတ်ရဲ့အုပ်စုမှုကိုစိုးရိမ်ခင်ကြောင်ပြောနေကြပါတယ်။အမေရိကန်နဲ့တရုတ်အကြာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကိုမကြခင်ရဲ့ပိုင်းအတွင်းပြန်လည်ဆက်တင်တော့မှာဖြစ်ပါတယ
်။ကြားတာပြင်းနေမှလည်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသာပြောပြပေးသွားတာပါဦးကျော်စံသာပြောပြသွားတာပါရှင်ဒီမနက်အစီအစဉ်ထုတ်လို့ရမူကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ကီထုံးဖြစ်ပါတယ်ကျမကတော့ခွာညိုပါရှင်ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေနားဆင်နိုင်ပါတယ်ဖီရီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America.
Washington.